ရှင် KNU ဖပွန်ခရိုင်တပ်မှ၅ထိန်းချုပ်နေမြေထဲမှာစစ်ကောင်စီတပ်တွေနဲ့ KNLA PDF ပူးပေါင်းတပ်တွေကြားတိုက်ပွဲတွေပြင်းထန်ခဲ့ပြီးနိုဝင်ဘာလ၁လအတွင်းမှာတိုက်ပွဲပေါင်း၄၃ချိန်နဲ့စစ်ကောင်စီဘက်ကတပ်သား90နီးပါးလောက်တိုက်ဆုံးခဲ့တယ်လို့ KNU ဖပွန်ခရိုင်ကသတင်းထုတ်ပြန်ပါတယ်အခုဆိုရင်စစ်ကောင်စီရဲ့နောက်ဆုံးလက်ချံစခန်းဖြစ်တဲ့ဖပွန်ဖြူဟာကိုလည်းပူပေါင်းတပ်တွေဘက်ကပိတ်ဆို့တိုက်ခိုက်နေကြပါတယ်။ဒီသတင်းကိုတော့ VOA သတင်းတောင်မိုက်အေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။ကရင်မျိုးသားအစည်းအရုံးတပ်မဟာငါထိန်းချုပ်နယ်မြေဖပွန်ခရိုင်ထဲမှာစစ်ကောင်စီတပ်တွေနဲ့ KNL PDF ရဲ့ပူပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်ခဲ့ပြီးနိုဝင်ဘာလ1ရက်အတွင်းမှာတိုက်ပွဲပေါင်း53ချိန်နဲ့စစ်ကောင်စီဘက်ကတပ်သား90နီးပါးလောက်သေဆုံးခဲ့တယ်ဆိုပြီး KNU ဖပွန်ခရိုင်ဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်အခုဆိုရင်ပူပေါင်းတပ်ဖွဲ့တွေဘက်ကဖပွန်ဖြူဟာအနီးနားကစခန်းတွေကိုနိုဝင်ဘာလထဲမှာသိမ်းပိတ်လိုက်တဲ့အတွက်စစ်ကောင်စီဘက်ကတော့လက်ရုံးတပ်စခန်းတွေဆုံးရှုံးသွားတယ်ဆိုပြီးပူပေါင်းတပ်ဖွဲ့တွေဘက်က VOA ကိုပြောပါတယ်
ဘျူဟာပဲကြံတော့တာပေါ့အဓိကတော့ဘျူဟာအဓိကကတော့ဓာတ်ပုံလေးလေးပြောရမယ်ဆိုလို့ရှိရင်ဘျူဟာကိုသိမ့်ပိုက်ဖို့အတွက်ကိုဘျူဟာရဲ့ပတ်ချာလမ်းမှာရှိတဲ့ဘျူဟာကိုထောက်ကူပေးနိုင်တဲ့စခန်းကြီးတွေကိုအရင်သိမ့်လိုက်တာပေါ့နော်အဲ့တော့ဒီလိုသိမ့်ပိုက်လိုက်ခြင်းဟာဖြောင့်မှုဘျူဟာအတွက်သူ့ရဲ့လက်ရုံးတွေဆုံးရှုံးသွားတာနဲ့အတူတူပဲပေါ့နော်
စစ်ကောင်စီဘက်ကစခန်းတွေကိုလက်လွတ်ဆုံးရှုံးခဲ့ရတဲ့အတွက်အခုဆိုရင်လေချောင်းကနေပဲရိတ်ခါပို့တာတွေလက်နက်ခဲယံပို့တာတွေပဲလုံနိုင်တော့တယ်လို့လည်းပြောပါတယ်
။ဘူဖဘူဘူဟာကကိုယ်လည်းလုပ်မယ်ဆိုလို့ရှိရင်မြေပြင်ထောက်ဖို့တက်တယ်မလာနိုင်တော့ဘူး။မြေပြင်ထောက်ဖို့မလုံနိုင်ရလဲကြာပြီပေါ့နော်ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီမဟာမိတ်တွေကဖြတ်တောက်ထားတယ်။တော့အမှရှိနေတဲ့ FD ဒုံးဖွဲ့ရတယ်ဒုံးတွေနဲ့တောက်လျှောက်ကျင်းနေတယ်။အဲဆိုတဲ့အခါကျတော့မြေပြင်မတက်နိုင်တော့ဘူး။မတက်နိုင်တော့သူတို့ကရိတ်ခါပို့ဒီလေရင်နဲ့ဒီကြောင်ကိုအသုံးပြုပြီးတော့ပဲလေရိတ်ခါတွေချပေးရည်လက်လက်ခဲရည်ချပေးရည်ဒီလိုပဲလုပ်နိုင်တော့ရပေါ့နော်အချိန်တွေက
စစ်ကောင်စီတပ်တွေနဲ့ KNL PD ရဲ့ပူးပေါင်းတပ်ဖွဲ့တွေရဲ့တိုက်ပွဲတွေကြောင့်ကိုစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေကြောင့်ပါအခုဆိုရင်ဖပွန်ခရိုင်ထဲကကြေးရွာတွေကပြည်သူတွေဟာထွက်ပြေးနေရပြီးဂရိုင်းထိနဲ့ကမမောင်းမျိုးဘက်ကိုထွက်ပြေးနေကြရပါတယ်။အောက်တိုဘာလ29ရက်နေ့ကလည်းဖပွန်ခရိုင်ထဲကအင်အား100ကျော်ရှိတဲ့ခေါပုတ်တပ်စခန်းကို KNL PD ရဲ့ပူးပေါင်းတပ်တွေကသိမ်းပိုက်ခဲ့တယ်လို့ရိတ်ခါလက်နက်တွေတဲဆောင်ရမှာလုံခြုံရေးစခန်းတစ်ခုဖြစ်တဲ့ကူးစိတ်တရာလုံခြုံရေးစခန်းကိုတော့နိုဝင်ဘာလ9ရက်နေ့ကတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်။ KNU တပ်မှငါထိန်းချုပ်ရာဖပွန်ခရိုင်ထဲမှာစစ်ကောင်စီရဲ့အရေးပါတဲ့နောက်ဆုံးလက်ချံစခန်းကြီးဖြစ်တဲ့ဖပွန်ဖြူဟာစခန်းကိုတော့ KNL PD ရဲ့အပါအဝင်ပူးပေါင်းတပ်ဖွဲ့တွေကပိတ်ဆို့တိုက်ခိုက်နေစေဖြစ်ပါတယ်ရှင်။